မိုကရေစီနိုင်ငံတော်တည်ဆောက်ရာမှာတရားဥပဒေစိုးမိုးမှုဟာအရေးအကြီးဆုံးအခြေခံတစ်ခုဖြစ်ပါတယ်။ဒါကြောင့်စစ်ကနီလန်အတိုင်းလက်ခံနိုင်ဖို့အတွက်အရွယ်ရောက်သူနိုင်ငံသားတိုင်းဥပဒေအကြောင်းအတိုက်အလျောက်စီစဉ်တယ်လို့ယူဆကြပါတယ်။ဥပဒေဟောင်းကိုပြုပြင်ရေးဆွဲပြီးအသစ်တွေကိုပြည်ထောင်စုလွှတ်တော်ကပြဋ္ဌာန်းနေပါတယ်။ဒါပေမဲ့ဒီဥပဒေတွေအကြောင်းသိသူကနည်းပြီးမသိသူကများနေပါတယ်။တိုင်းနဲ့ဒေသကြီးမှာလည်းမသိသူကများပြီးပြည်နယ်မှာမသိသူပိုများတယ်လို့ရွက်ခောက်ပွဲဆိုင်ရာပြည်သူလှုပ်ရှားမှုအဖွဲ့ကဆိုပါတယ်။နိုင်ငံသားအခွင့်အရေးကန့်သတ်တဲ့ဥပဒေတွေကိုလွှတ်တော်ကပြစ်သိမ်းတာနဲ့ပတ်သက်ပြီးပြည်သူသဘောထားကောက်ယူတဲ့အခါမှာမသိသူကလူများစုဖြစ်ပြီးထောက်ခံသူကလူနည်းစုဖြစ်ပါတယ်။ပြည်နယ်တွေမှာတော့တဝက်ကျော်ဟာဒီကိစ္စကိုမသိကြပါဘူး။စီမောရေးလုပ်ငန်းအစဉ်ပြေအောင်ဥပဒေပြင်ဆင်ပြဋ္ဌာန်းတာကိုရန်ကုန်မြို့တော်နဲ့တိုင်းဒေသကြီးကအများဆုံးထောက်ခံတာတွေ့ရပါတယ်။ဒုတိယအကြိမ်တွတ်တော်မှာဥပဒေပြုံတင်မကဘဲအစိုးရဌာနတွေရဲ့လုပ်ပုံကိုင်ပုံကိုစစ်ဆေးပြီးဘတ်ဂျက်အသုံးစီဖြတ်တောက်တာတွေလုပ်လာပါတယ်
။ဒါပေမဲ့ဒီလိုလုပ်ရုံနဲ့လွတ်တော်ဟာအရေးပါလာပြီလို့မပြောနိုင်သေးပါဘူး။လမ်းမှန်ကိုသွားနေပေမဲ့ဥပဒေပြုလွှတ်တော်ရဲ့အခန်းကဏ္ဍကိုအပြည့်အဝသုံးနိုင်ဖို့အများကြီးလိုနေသေးတယ်လို့ပြင်သစ်ပညာရှင်ဒေါက်တာရီနော့ဒ်အီဂယ်တူးကထောက်ပြပူးပါတယ်။အစိုးရကိုအသေးစားစောင့်ကြည့်ရမယ့်တာဝန်ရှိတယ်ဆိုတာကိုလွှတ်တော်ကိုယ်စားလှယ်တွေနားမလည်ကြတာများတယ်လို့ဆိုပါတယ်။အစိုးရကိုအတိုက်ခံလုပ်ရမယ်လို့ယူဆသူလည်းရှိပါတယ်။လွှတ်တော်ထဲမှာဘယ်လို policy ချမှတ်တယ်ဆိုတာကိုအပြင်လူတွေမသိတာများပါတယ်။ဆရာနာရှင်စနစ်ကမွေးထုတ်တဲ့လွတ်တော်စနစ်ဖြစ်တာမို့သူများနဲ့မတူတမူထူးခြားနေတာဟာစိတ်ဝင်စားစရာဖြစ်နေပါတယ်။ပြည်ထောင်စုလွတ်တော်လွတ်လပ်စွာရှင်သန်တိုးတက်ရေးဟာဒီမိုကရေစီထွန်းကားရေးအတွက်အလွန်အရေးကြီးပါတယ်။လွတ်တော်ဟာကိုယ်တူကိုယ်တည်းနဲ့ရှင်သန်လာရမှာဖြစ်ပါတယ
်။တိုင်းဒေသကြီးနဲ့ပြည်နယ်လွတ်တော်တို့ရဲ့ဆောင်ရွက်ချက်ကိုမသိသူကတဝက်လောက်ရှိပြီးလေးပုံတစ်ပုံလောက်သာထောက်ခံကြပါတယ်။ဒေသအတွက်အကျိုးရှိမဲ့ဥပဒေတွေကိုပြဋ္ဌာန်းတယ်လို့ယုံကြည်သူကလေးပုံတစ်ပုံရှိပြီးမသိနားမလည်သူကတဝက်နီးပါးရှိပါလေ။ရှမ်းပြည်နယ်မှာဆိုရင်လွတ်တော်ရဲ့လှုပ်ဆောင်ချက်ကိုမသိသူအများဆုံးဖြစ်ပါတယ်။လွတ်တော်အစည်းအဝေးမှာကိုယ်စားလှယ်တွေပါဝင်ဆွေးနွေးတာကိုကျေနပ်အားရသူအနည်းငယ်ရှိပြီးမသိနားမလည်သူကများပါတယ်။ဝန်ကြီးဌာနတွေကိုမေးခွန်းထုတ်တဲ့လွတ်တော်ကိုယ်စားလှယ်တွေကိုထောက်ခံသူအနည်းငယ်ရှိပြီးမသိသူကများနေပါတယ
်ပြည်သူအကျိုးစီးပွားနဲ့ဆေးအုပ်စုအကျိုးစီးပွားပြည်ပကဖြစ်တာကိုလွတ်တော်သည်မှာအထင်ရှားပြနေပါတယ်ဆေးအုပ်စုအကျိုးစီးပွားကိုကာကွယ်ဖို့သာစိတ်ဝင်စားတဲ့စစ်တပ်ကိုယ်စားလှယ်တွေဟာပုဂ္ဂိုလ်ဆွဲနဲ့ဂိုင်းကနဆွဲကိုသာအဓိကထားပြီးအဝေးပန်းမခံနိုင်ပဲဖြစ်နေပါတယ်လွတ်တော်သည်နဲ့အစိုးရသည်လက်ထက်မှာနိုင်ငံရေးအကျဉ်းသားမရှိအောင်ဆောင်ရွက်ရမယ်လို့ NLD အဖွဲ့ချုပ်ကကြေညာထားပေမဲ့နိုင်ငံရေးအကျဉ်းသား80ကျော်နဲ့အမှုရင်ဆိုင်နေရာဆဲနိုင်ငံရေးလှုပ်ရှားသူ400ကျော်ရှိနေကြောင်းသိရပါတယ်2020အတွက်ပြည်သူနိုင်ငံရေးမျှော်မှန်းချက်ဆိုတဲ့စစ်တမ်းကိုကြည့်ရင်ပြည်သူတွေဟာလွတ်တော်နဲ့လွတ်တော်ကိုယ်စားလှယ်တွေဘာလုပ်နေတယ်ဆိုတာမသိကြတာများပါတယ်ဒီမိုကရေစီဓလေ့ရှင်သန်ဖို့အတွက်မဲဆန္ဒပေးရုံနဲ့တာဝန်ကျေတာမဟုတ်ကြောင်းသိဖို့လိုအပ်ပါတယ်
လွတ်တော်ကိုယ်စားလှယ်တွေဟာသူတို့ရဲ့မဲဆန္ဒနယ်ကပြဿနာကိုပုံမနားလေသဘောပေါက်သင့်တယ်လို့မင်းမြန်ခံရသူတဝက်နီးပါးကယူဆပါတယ်မဲဆန္ဒနယ်တွင်ကဖွံ့ဖြိုးရေးလုပ်ငန်းအရေးအသွေးကောင်းမွန်လာအောင်လွတ်တော်ကိုယ်စားလှယ်တွေကစမ်းစစ်ရမယ်လို့30ရာခိုင်နှုန်းကယုံကြည်ပါတယ်ချုံကြည့်မယ်ဆိုရင်ပြည်သူလွတ်တော်ကိုယ်စားလှယ်ရဲ့ဆောင်ရွက်ချက်ကိုကောင်းတဲ့ဘက်ကမြင်သူဥယျာဉ်တိုးပွားနေတယ်လို့ပြောနိုင်ပါတယ်တိုင်းဒေသကြီးနဲ့ပြည်နယ်လွတ်တော်ကိုယ်စားလှယ်တွေကလည်းရက်ရွာကိစ္စကိုအခုတည်းပိုပြီးနားလေအောင်ကြိုးပမ်းရမယ်လို့အများစုကမြင်ပါတယ်ပြည်သူကလည်းလွတ်တော်အကြောင်းပုံမူသိရှိဖို့လိုပါတယ်ပြင်သစ်ပညာရှင်ဒေါက်တာရေနော့ဒ်အေဂတူကတော့အရတားအသင်းအဖွဲ့နိုင်ငံရေးပါတီတက္ကသိုလ်ပညာရှင်စာရာတွေနဲ့လွတ်တော်ကိုယ်စားလှယ်တွဲဆောင်ဆွေးနွေးဖို့လိုတယ်လို့ဆိုပါတယ်ကုလသမဂ္ဂအေဂျင်စီနိုင်ငံခြားအစိုးရနိုင်ငံခြားပါလီမန်နဲ့အဖွဲ့အစည်းတွေပြည်ရဲ့အကူအညီကိုတိရောက်စွာအသုံးချနိုင်မှုအရေးကြီးပါတယ်လွတ်တော်စွမ်းအားကောင်းဖို့ရေရှည်စီမံကိန်းနဲ့အကောင့်တွေပေါ်ရပါလိမ့်မယ်ကိုယ်စားလှယ်ပညာရေးအစီအစဉ်ကိုပြည်နယ်နဲ့တိုင်းအဆင့်အထိကျေကျေပြန့်ပြန့်တိုးချဲ့ဖို့လိုပါတယ်လွတ်တော်ဟာကိုထူကိုထနီးနဲ့ရ ရှင်သန်လာအောင်ယတအတင်းအဖွဲ့နိုင်ငံရေးပါတီစတာတွေနဲ့ဥတွဲဆောင်ရွက်ဖို့လိုပါတယ်ခင်ဗျာ။